င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD လွှတ်တော်နှစ်နှစ်ပြည့်နဲ့အစိုးရရဲ့စွမ်းဆောင်ရည်ကိစ္စဖြစ်ပါတယ် NLD အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်ရည်နေတဲ့ပြည်တွင်းညီညာရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ဒီအရေးကိစ္စတွေမှာထင်သလိုရှေ့မရောက်နိုင်ဖြစ်နေတယ်ဆိုပြီးတော့ဝေဖန်မှုတွေကရှိနေပါတယ်အစိုးရနဲ့စစ်တပ်ဒီအစိုးရနှစ်ရတရှိနေသလိုဖြစ်နေတာမလို့ပြည်တွင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးဆိုပြီးတော့တုံ့ပြန်ပြောသူတွေရှိသလိုပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်ချက်တွေကလည်းရှိပါတယ်ဒါကြောင့်မလို့ဒီနှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ခက်ခဲတွေကိုခုဒီကျွန်တော်တည်းလေလိုက်မှဆွေးနွေးမှဖြစ်ပါတယ်အဓိကပေါအောင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မတ်သိန်းနီဦးပါမတ်သိန်းနီဦးကတော့ဒီရပ်ဖက်လူဖွဲ့စည်းတွေကတက်ကြွလှရှားသူဦးဆောင်နေသူတူဖြစ်ပါတယ်နောက်တူကတော့ဒင်းစာဆရာကိုစွေဝင်းဖြစ်ပါတယ်အဲကျွန်တော်မတ်သိန်းနီဦးကတော့လေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျမတ်သိန်းနီဦးကိုပဲကျွန်တော်အရင်မေးလိုက်ချင်ပါတယ်မတ်သိန်းနီဦးရေချားပါလားခင်ဗျဟု
တ်ကဲ့ရှင်ချားပါတယ
်မတ်သိန်းနီရဲ့အရင်ဆုံးကျွန်တော်လွတ်တော်နဲ့ပတ်သက်ပြီးတော့ရင်မေးချင်ပါတယ်ပြောရမယ်ဆိုရင်လွတ်တော်ကတော့နှစ်နှစ်သက်တမ်းကိုပြည့်သွားပါပြီအဲ့တော့ဒီ NLD အစိုးရသက်တမ်းမှာလွတ်တော်ဒီနှစ်နှစ်လွတ်တော်လှုပ်ရှားမှုကိုနှိုင်းရှင်ခြင်းအပြင်နှိုင်းရှင်မယ်ဆိုရင်တော့ရင်ဦးသိန်းစင်အစိုးရ၄နှစ်လောက်ခဲ့တဲ့လွှတ်တော်နဲ့နှိုင်းရှင်မယ်ပေါ့နှိုင်းရှင်ကြည့်လို့ရှိရင်ဗာလီများတူးကြကြတိုးတက်မှုတွေမြင်လိုက်ရပါလေခင
်ဗျ။ဟုတ်ကဲ့ဟိုကျမတို့စောင့်ကြည့်လေးလာခဲ့ပြပါတယ်လွှတ်တော်ရဲ့လှူရှားမှုတွေလေဒီမှာရက်တရားကြီးရလေရတော့စောင့်ကြည့်ခဲ့ပါတယ်ဆိုတော့ဦးသိန်းစင်အစိုးရလက်ထက်နဲ့ဒီကနေ့ဟို NLD ဦးဆောင်တဲ့အစိုးရလက်ထက်မှာလွှတ်တော်ရဲ့ဆန့်ရှင်နဲ့ဟိုစွမ်းဆောင်ကြီးကထူးပြီးတော့မပြောင်းလဲတာကိုတွေ့ရတယ်အခုတစ်ခင်းပေါ့တိုင်းရင်းသားအရေးနဲ့ပတ်သက်လို့ဆိုရင်သူ့တော်မှာတိတိယယအဆိုတင်တင်းနိုင်ခြင်းမရှိဘူးပေါ့နော်ပြီးတော့ပထမဆုံးရတ္တရာကာလအပြင်မှာစပရိထားမိရတာတော့ဒီရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ရှိရင်ရခိုင်မှာဒီအရေးပေါ်ဂျာတိဦးလူဆောင်ကျုံရတဲ့အရေးပေါ်တစ်ချိန်ကျုံနဲ့စစ်မဲ့ကျောင်းကျုံရတဲ့အရေးပေါ်တစ်ချိန်ကျုံနဲ့ဒီအဆိုနှစ်ရစလုံးကိုသူ့တော်ကတည်ချက်ခဲ့တယ်ပေါ့နော်ဟိုအဆိုတင်ခြင်းလည်းမပြုခဲ့ဘူးသာလူတွေရဲ့အသက်နဲ့ဘဝနဲ့ကြုံနေရတယ်ဒီသူဥဆောင်တဲ့လက်ထက်ဒီသူဟိုနဲ့အတူရက်တည်တာတယ်ဆိုရယ်ရက်ထက်အစိုးရဥဆောင်တဲ့လက်ထက်မှာဒီနိုင်ငံရေးတရားကွဲကြောင်းနိုင်ငံရေးဥတီကြောင်းဒီသူရဲ့အသက်ကိုဒီသူရဲ့ဘဝကိုနှိမ့်တူရှုတယ်ဆိုရယ်လည်းရဟာအတော်လေးအထင်ရှားပါတယ်ပေါ့နော်ဒီသူတွေကကြည့်အခုနောက်တစ်ခါဒီ2019မှာထပ်ကြုံရတဲ့ရခိုင်ရေးတွေနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းဆွတ်တော်မှာတည်ရင်ဝင်တင်တင်းနိုင်ခြင်းမရှိတဲ့နဲ့ပြည့်ချက်ခဲ့ရတယ်ဆိုတော့ဒါကိုဒီတိုင်းရင်းသားအရေးရှုထောင့်တာပဲဒီကြီးဒီဒေတာတစ်ခုရဲ့လုံခြုံရေးအရေးရှုထောင့်တာပဲဒီကြီးရက်ဖက်ဆိုရခွဲကစောင့်ဆောင်နိုင်ခြင်းမရှိဘူးဆိုတာမြင်ရတယ်။နောက်တစ်ခါဒီကျမတို့ဒီအလှတော်ရဲ့ဟိုဒီတင်းချက်တီကိုကြီးလိုက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးစတဲ့ကဏ္ဍကြီးမရက်ပေါ့နော်ဒီအစိုးရNLD ပါတီကကတိကျုပ်ကိုပြုထားတဲ့ကဏ္ဍကြီးနှစ်ရက်စလုံးမှာလည်းသွတ်တော်ကဏ္ဍကဘာမှဟိုဖြည်းဖြည်းရောက်ရောက်ဆိုမတင်သေးနိုင်ဘူးဖြည့်ဆည်းနိုင်ခြင်းမရှိဘူးဆိုတာတွေကိုလည်းတွေ့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ပြောရမယ်ဆိုတော့2008ဖွဲ့စည်းပုံရတော့လွတ်တော်ဖွဲ့နိုင်တဲ့လွတ်တော်မှာအားကောင်းတဲ့ပါတီကပဲအစိုးရဖွဲ့နိုင်တဲ့သဘောဖြစ်နေတော့ပြောရရင်တော့ဒီပါတီတစ်ခုကြီးကပဲအစိုးရကိုလွတ်တော်ထိန်းနိုင်တဲ့2008ဖွဲ့စည်းပုံရဲ့အနေထားလို့ဖြစ်နေတာပေါ့ဒါပေမဲ့တကယ်တမ်းဒီမိုစီနိုင်ငံတွေမှာလွှတ်တော်ကအစိုးရကိုထိန်းချုပ်ရမယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ဒီအချိန်ဒီမှာတော့လွှတ်တော်ကဘယ်လောက်ထိတာဝန်ကြီးကြီးအစိုးရကိုထိန်းချုပ်နိုင်ပါလဲခင်ဗျာနှစ်တာကာလအတွင်းပေါ့
နှစ်တာကာလအတွင်းမှာကျွန်မဟိုဒီရန်ကုန်တိုင်းအနေနဲ့စာကြည့်မယ်ဆိုရင်ကျွန်မနေတဲ့နေရာစာပြီးတော့ကြည့်ကြည့်တာပေါ့နော်ရန်ကုန်တိုင်းအစိုးရကိုရဲ့လှုပ်ဆောင်ချက်ကိုလွှတ်တော်ကဟိုထိန်းချုပ်ဖို့ဟိုထိန်းချုပ်တဲ့အဆင့်ကောင်မကြဖူးပေါ့နော်ရန်ကုန်တိုင်းအစိုးရရဲ့လုံဆောင်ချက်ဥပမာ YBS ကျောင်းနယ်တို့ခုနကကြွကြော်ရက်ပြတ်ပြနာတို့ဆိုရင်နောက်တစ်ခါဒီဟိုအိုးအိမ်တွေရဲ့စီမံချက်ပေါ့နော်မြို့တော်စီမံချက်တွေနဲ့ပတ်သက်တဲ့အစိုးရဆိုရင်တချို့အမှတ်တွေစူးစမ်းပြီးတင်ဖို့စူးစမ်းပါတယ်ဒါပေမဲ့အဲ့အရာတွေကအစိုးရတင်ခွင့်မရတဲ့နဲ့တည်ခံရတယ်ပေါ့နော်ဆိုတော့လွှတ်တော်ကိုအစိုးရကလွှတ်တော်ကအစိုးရကိုကြိုးပမ်းဟိုထိန်းချုပ်ခြင်းမပြုတဲ့နဲ့အစိုးရကနေလွှတ်တော်ကိုလွှမ်းမိုးနေတယ်ဆိုတာတွေ့ရတယ်။နောက်တစ်ချက်ကဒီလွှတ်တော်မှာပြင်သွင်းအစိုးရပြင်သွင်းတဲ့ဟာတွေကိုပါတီကိုအရင်ဖြတ်ရတယ်ပေါ့နော်။ပါတီကနေပြီးတော့ခွင့်ပြုချက်ရမှဖြတ်ရတယ်ဆိုတော့ဒီနေရာမှာနောက်ထပ်လွှမ်းမိုးမှုတစ်ခုကနိုင်ငံရေးဒီအနိုင်ရပါတီတရက်ပေါ့နော်။အနိုင်ရပါတီတရက်ကပါတီရဲ့ဟိုအုပ်ချုပ်မှုကိုတာဝန်ခံနေတဲ့ဒီတွေကအစိုးရကဲ့သို့ဆွတ်တော်ကိုပြန်လာပြီးလွှမ်းမိုးနေတာကိုလည်းကျွန်တော်တို့တွေ့ရပါတယ်။ဒါကတော့ဆွတ်တော်အမတ်ဒီကိုနိုင်ကရောခုနကဟိုဒီဆွတ်တော်အစည်းအဝေးကာလမှာဟိုပယ်ချက်ပုံတွေကတော့လည်းတက်ပြီးကြာနေတယ်ရှင်
။
ဆိုတော့
ကတော့ကဘာလောက်ပိုင်းပြမမရှိတယ်လေပါတီနဲ့အစိုးရကနေတဲ့ဟိုဖြည့်နေနေတယ်လို့လည်းဖြစ်နေပါတယ်ဟုတ်ကဲ့ဒါကပြောမယ်ဆိုရင်လေခုနကကဒီ2008ပြည်ပုံရဲ့အားနဲ့ကြက်လို့ဖြစ်နေတယ်ပါတီတက်ကအကုန်လုံးလွှမ်းမိုးသွားမယ်ဆိုတဲ့အနေထားမျိုးနောက်တစ်ဖက်မှာတမရော်ကနေပြီးတော့25ရာခိုင်နှုန်းယူထားတဲ့အခြေအနေပေါ့အဲ့တော့ပြောမယ်ဆိုရင်ဒီအခြေအနေတွေကိုလှန်ဖို့အတွက်ဆိုပြီးတော့အန
နေနဲ့အန်အဒီပါတီနေနဲ့မကြိုးစားခဲ့ဘူးလို့ပဲပြောရပါလိမ့်မယ်သူတို့ကတခုခုဆိုရင်ဒီ25ရာတိုင်းလုံးစစ်တပ်ကိုသာပြောနေတယ်ပေါ့ဟိုအကြောင်းပြချက်ပေးတယ်ပေါ့နော်ဆိုတော့တကယ်တမ်းကတချို့ကိစ္စတွေမှာဆိုရင်25ရာတိုင်းလုံးအစိုးဟိုဟိုဒီကျန်းဖွန်ပါတီပေါ့နော်အဲဖိနှောင်နေတဲ့ကတော်မှပဲတချို့ကဟိုအခုနေနေပြန်ပြီးတော့သူတို့အပြန်အကျန်သေးရတဲ့အခြေအနေမျိုးတောင်ရောက်နေတယ်ဆိုတော့ MLD ပါတီကအရက်သားအစိုးရရဲ့တာဝန်ကိုနားမလည်တာလားဒီမလုပ်ဖို့မလုပ်တတ်တာလားဆိုတာဖြေဝေးကုန်ထွက်လာပါတယ်တချို့ဒီအမတ်အဦးစားနှစ်ဦးစားပေါ့နော်ဟိုဒါလွဲရင် performance ကဘာမှကျွန်တော်တို့မတွေ့ရပါဘူးသူကဒီ2008ဖွဲ့စည်းပုံရဲ့အခြေခံအောက်မှာသူလုပ်ပိုင်ခွင့်ရှိတဲ့ဌာနကဘာလဲဆိုတာကိုဒီနားလည်ဖို့မရဘူးရှင်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့မတ်တိန်နီဦးလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကိုဆွေဝင်းဒရင်းစာဆရာကိုဆွေဝင်းတို့ကျွန်တော်ဖုန်းခေါ်နေပါတယ်ဖုန်းမရသေးပါဘူးကျွန်တော်ကတော့ thrash ရှင်တွေအလှည့်ပေးကြပါတယ်ဒီဆွေနွေးပွဲမှာပါဝင်ဆွေနွေးမင်းများလို့ရဆိုတော့ thrash ရှင်ချူလေးလိုင်းပေါ်ရောက်နေပါပြီအရင်ဆုံးကိုခိုင်ကိုဝင်းကိုအလှည့်ပေးကြပါတယ်ကိုခိုင်ကိုဝင်းမတ်တိန်နီဦးရှိပါတယ်ခင်ဗျာဆွေနွေးမင်းများလို့ရပါတယ်ဟုတ်ကဲ့ကိုခိုင်ကိုဝင်းကြားပါလ
ားဟုတ်ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေနွေးပွဲဆွေနွေးလို့ရပါတယ်ခင်ဗျာတူတူတူပေါ့ဟုတ်က
ဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီဒီမိုကရေစီစနစ်ကိုသွားတဲ့အချိန်မှာကျွန်တော်ဒီအမျိုးသားဒီမိုကရေစီဖွင့်ဆိုဆိုတဲ့ပါတီကိုစောင့်ပြုတဲ့ပါတီတကူကဒီမိုကရေစီစနစ်ကိုအကောင့်ထဲမပေါ်တာကိုသိရပါခင်ဗျာ။ဘာဖြစ်လို့ဆိုရင်ကျွန်တော်ဒီ2015ရွေးကောက်ပွဲမှာရခိုင်နဲ့ချင်းမှာရော် sorry ရခိုင်နဲ့ချမ်းမှာကျွန်တော်မဲအများဆုံးနိုင်တဲ့တဲရပင်တွေကတော့အောက်ဆောင်စုကြီးကတဲကထားတာကိုယ်စနေတွေကိုမဲအများဆုံးနိုင်တဲ့ပြည်တွေကိုအစိုးရဖွင့်ပေးမယ်လို့ပြောထားတာအခုတကယ်ကိုလက်တွေ့မှာဒါကကွဲလွဲမှုလည်းအများကြီးသူတို့ပြောတဲ့စနေကတော့ဒါ2008ဥပဒေရအရလောရတာပါဆိုပြီးပြောတယ်ဒါပေမဲ့ဒီဟာဒီဟာသူတို့ရေကောက်ပွဲဝင်တဲ့ကာလအချိန်ပိုင်းခြားနဲ့တော့တဲ့စကားနဲ့လုံးရတဲ့ကမငြင်းရဘူ
းဟုတ်ကဲ့
နောက်ပြီးကျွန်တော်ဒီဟုတ်ကဲ့ပါနောက်ပြီးဒီကျွန်တော်တို့ရခိုင်ပြည်အစိုးရအဖွဲ့ဦးညီမှုကိုတင်တဲ့ဆိုမှကျွန်တော်တို့ရခိုင်အမျိုးသားပါတီကအများစုမဲဆရာကိုယ်စားလှယ်တွေကကောက်ခဲ့ပါတယ်ခင်ဗျာဒါကိုလေဒါဒီတကယ်ကိုစစ်မော်တဲ့ဒီမိုကရေစီစနစ်ကိုသွားတဲ့ဆီမှာမကျေကျောင်းတဲ့ကျောင်းပွင့်ပွင့်လင်းလင်းပေါ်ထုတ်တဲ့ကိစ္စကိုဒါကိုဘဟုအစိုးရအဖွဲ့ကပြောပြမှုကြောင်းဒါမဖြစ်တဲ့ကိစ္စနဲ့ဒီဦးညီဘွားဆိုအဖွဲ့ရဲ့ဝန်ကြီးချုပ်တယောက်ဖြစ်သွားတယ်။ဒါဒီမဖြစ်တဲ့ကိစ္စကိုလုံးတာပါ။သူတို့ရေကောက်ပွဲဝင်တဲ့ဆီမှာအပြစ်ခဲ့ရစီတဲသားစီလုံးညောင်းဖို့ဆောင်ရည်။တော့ဒီ2008ဥပဒေကိုကြောင်းလေးဆိုပြီးဒါကိုကြည့်တော်ပြီးကြောင်းလေးတောင်းပြီးဆိုပြီးလာတဲ့ဒီမိုကရေစီကိုလွယ်ဆုံးစားလုပ်ပြီးလုံးလာတဲ့ပါတီတခုကအခုဒီဆီမှာကျွန်တော်ရခိုင်နဲ့ဆောင်မှာအစိုးရအဖွဲ့ကိုကျွန်တော်တဲတဲ့ပါတီတွေကအနိုင်ရတဲ့ပါတီကအစိုးရဖွဲ့ပါကို
ဟုတ်ကဲ့ကိုခိုင်ကိုဝင်းကျွန်တော်တို့ကိုခိုင်ဝင်းဆိုလို့ရတဲ့သဘောပေါက်ပါပြီတိုင်းသားဒေသတွေမှာအနိုင်ရပါတီတွေရှိပေမဲ့ဝန်ကြီးချုပ်တွေမထားတယ်ပေါ့နော်တိုင်းသားတွေခွင့်ရတော့ကျွန်တော်တော့ရှင်နောက်တစ်ခုလှည့်ပေးကြပါလိမ့်ခင်ဗျာကိုတမ်းမောင်ဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးမိများလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကိုမင်္ဂလာပါကိုမင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီနေ့ဆင်းနေညမှာပြောသွားတယ်စင်ကာပူကအားလုံးကဟိုပါတီတွေကအကုန်လုံးကစိတ်တက်ခြင်းတူတယ်ကျွန်တော်ဒီမှာပြီးမှာကိုချပါတယ်တက်ဖို့ကတည်းကအနေဒီယာတည်းကကြီးတဲ့ရတည်းကရဲရတည်းကမညီဘူးဖြစ်နေတယ်ကျွန်တော်ဒီအခုတင်းစိန်လက်ထက်မှာ2012 2013မှာဟလာဒီဥပဒေရဲ့ဘာရဲအာတရားလိုလုပ်တယ်ဥပဒေကဟုတ်ဒီဖြစ်စမဟုတ်ဒီဖြစ်တယ်ဘယ်နှယောက်ချင်းရှိရအားလုံးကိုတရားရုံးပေါ်တင်လိုက်တယ်အားလုံးပြီးရင်မင်းတို့ကမင်းတို့ရုံးထွက်မထွက်နိုင်ထောင်ချအခုဒီလက်ရှိပါတယ်မှာဥပဒေလက်ထက်မှာဟလာသူရခိုင်ကိုစစ်တယ်80ကျော်လောက်ပြန်လွတ်လိုက်တယ်တကယ်တမ်းဆိုရင်ဒါဥပဒေစိုးမိုးရေးမရှိတာပဲလေသူတို့လုံရင်တစ်မျိုးမလုံရင်တစ်မျိုးဒီနေ့ရလာမြောက်ပိုင်းမှာဟိုခုတ်ကံကမှာစိုက်ပွဲတွေဖြစ်နေတယ်ဒ ီချင်းပြည်မှာတိုက်ပွဲတွေဆင်နေတာဒါတိုင်းသားပြည်နယ်တွေမှာလေတိုင်းသားပြည်နယ်တွေမှာဟိုကကျွန်တော်တို့ဒီဒီလည်းရုပ်လည်းမစော်ကားပါဘူးစစ်တပ်ကိုလည်းမစော်ကားပါဘူးဘယ်သူပဲဖြစ်ဖြစ်ပြည်သူပဲဖြစ်ဖို့အတွက်အရေးကြီးတယ
်ဟုတ်ကဲ့
ဟိုမျိုးချစ်စိတ်သက်ဆိုတာကသူတို့လုံးနေတာကဟိုနိုင်ငံကိုချစ်ဖို့အတွက်အရေးကြီးတယ်နိုင်ငံမှာရှိတဲ့လူကဘာသာပေါင်းစုံအားလုံးချစ်ဖို့အတွက်အားလုံးလိုအောင်မှာဖြစ်တယ်သူတို့အခုဟလာဟိုတချို့ပြောတယ်တရားခေါ်မှုတရားခေါ်ကောင်ဒီနေ့ပါတီမှာပြောသွားတယ်မြန်မာအမျိုးသမီးတွေကလေးများများဝေးရမယ်ပြောတယ်သူအစ္စလာမ်ဘာသာကမများဝေးတော့ကြသူတို့ကဘာလို့ဝေးလဲဆိုတော့ပုတ်ခတ်တယ်ဒါတွေကဟိုဘယ်လိုပြောမလဲဆိုတော့ဥပဒေအစိုးရရာဒါအလိုကျဟိုပြည်တိုင်းက
ဟုတ်ကဲ့ဥတ္တမောင်ပြောတာနည်းနည်းကျွန်တော်တို့ချုပ်ပေးပါအောင်ဗျာ
ကျွန်တော်ဒီအမှုတွေလည်းအများကြီးရေဆိုင်ခဲတော့လေကိုနည်းနည်းလေးကျွန်တော်ဒီနေ့ဉာဏ်ဖြတ်ပြောပါမယ
်ဟုတ်ကဲ့
ဒီဥပဒေအမြဲတမ်းရေဆိုင်ခဲ့တော့ဒီရဲတို့ဥပဒေအရရှိတော့လိုရင်တစ်မျိုးမလိုရင်တစ်မျိုးတရားသူအချက်တည်းဖြစ်အောင်လုပ်ပါရဲကိုဥပဒေစိုးမိုးရေးမရှိရပါဘူ
းဟုတ်ကဲ့အဲ့တော့ဟိုဥတ္တမောင်ပြောတာကိုကျွန်တော်ချုပ်ပြလိုက်မယ်ဆိုရင်တရားဥပဒေစိုးမိုးမှုအားနည်းနေတဲ့ကိစ္စပါနော်ကျွန်တော်နောက်ကို slide ပြေကုန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာအဲဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဟို2010ဖွဲ့စည်းပုံမှာတမရုံကနေရယူတယ်လို့ပြောပြနေလို့2010ဖွဲ့စည်းပုံကအရတားအချုပ်ရေးဖွဲ့ကိုအာဏာပေးထားတဲ့ဥစ္စာရှိတယ်အဲ့ဒီဥစ္စာကို NLD ကရယူပြီးတော့မှ3နဲ့အနေထားမှာကျွန်တော်တို့တွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ငကူကလေးကချွတ်တော်အမားတွေကိုနှိုက်ရသူတို့တဝဲဆိုသူကဘူးမတိဘာမတိဘာမှလောက်ကန်နေရှိတဲ့သူတွေကချွတ်တော်တွေဝင်သွားတယ်အဲ့ဒါတော့သူတို့ချုပ်လို့လည်းမရဘူးအခုဝန်ကြီးတွေကိုအချုပ်ရေးတွေကပဲအဲ့ဒီမျိုးလူတွေကမြားတော့သူကမလုံရေးမကန်ရေးတဲ့အဲ့ဒီသူတို့ပေးထားရထားတဲ့အခွင့်အရေးတော်မှမလုံရေးမကန်ရေးတဲ့သူအများကြီးရှိတယ်။နောက်အထူးသဖြင့်စခိုင်းကော်မရှင်တို့ငင်းချင်းကော်မရှင်တို့မှနိုင်ငံရေးသမားတွေကိုမတုံ့ပြန်တာကသူတို့ကအလောက်ကမတွင်ကျင်ဘူး။ဒါဆိုတက်မလို့ကိုနိုင်ကသူတို့ကိုမလေးစားဘူးဆိုတာသူတို့တိကျသွားပြီ။အဲ့ဒါကြောင့်ပြပြင်းပြောင်းလဲမှုကအများကြီးလုပ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ thrush ညီဘက်ကဆွေးနွေးမြင်းမြန်ထားတဲ့ချက်တွေကိုကျွန်တော်လည်းပြန်ချုပ်ချင်ပါတယ်ခင်ဗျာ။ခင်ဗျာတိုင်းသားဒီအချင်းကြီးပါပါတယ်တရားဥပဒေစမှုရေးအားနေတာပါပါတယ်ခုနကဒီဝင်ကြီးဒီအာဏာပိုင်နေမလို့ရဲမကန်ရဖြစ်နေအဲ့တော့ကျွန်တော်မတ်တိန်နီကိုပဲအဆက်ပေးချင်ပါတယ်ကျွန်တော်တို့ကိုဆွေးဝင်းကိုခေါ်နေတာဖုန်းခေါ်လို့မရသေးပါဘူးခင်ဗျာ။မတ်တိန်နီကြီးခုနကဆွေးနွေးတဲ့ thrush ညီပြောတဲ့ဆွေးနွေးတဲ့အရာဆိုရင်လည်းကျွန်တော်တို့ဆိုမကြမကြကြားနေရတယ်ခုနကကျွန်တော်ရှိမှလည်းကျွန်တော်ပြောပါတယ်မြန်မာနိုင်ငံမှာကဆူရနဲ့စစ်တပ်ဆူရနှစ်ရက်လို့ဖြစ်နေတာမို့လို့လူတလောက်မကြီးမပေါ့ဘူးဆိုပြီးတော့အာဆင်ကျင်နဲ့တုံ့ပြန်ပြီးတော့ဆွေးနွေးနေရလဲရှိပါတယ်တကယ်ရောဟုတ်ပါရဲ့လားအဲ့တော့ကိုလက်ခံပါရဲ့လား
ဟုတ်ကဲ့ပထမဒီတိုင်းဈာကိုင်းနှုံးပေါ့နော်ဟိုလွတ်တော်မှာအောက်ချုပ်ခင်းရတဲ့ပါတီကြီးရဲ့ဈာကိုင်းနှုံးနဲ့ကြီးလိုက်နေဆိုရင်လွတ်တော်နှင်းအစိုးရနှင်းရရှိနေသလားဆိုကျွန်တော်တို့လည်းစားပေးခဲ့မိပါတယ်ပေါ့နော်ဟိုလုံးပိုင်းသိနေရမတူဘူးလားပေါ့ဒါပေမဲ့ဒီဒါကရှိအောက်ကနေပြီးတော့ဒီအစိုးရလုတော့မယ်လို့ဆုံးဖြတ်ခဲ့ပြီးဒီလမ်းကြောင်းကိုရွေးပြီးဆိုရင်ဘာသာဒေါက်ဆန်းစုကြည်က2012တုန်းက2008အောက်ကိုမဝင်နိုင်ပါဘူးဒီ2008ဖွဲ့စည်းပုံအောက်မှာမလုပ်ပါဘူးလို့သူပြောတယ်နောက်ပြင်မကြဘူးသူ2012မှာပဲစိတ်ကူးကြောင်းသွားတယ်ရုပ်တရက်စိတ်ကူးကြောင်းပြီးတော့ဒါထက်ရွေးကောက်ပွဲရတဲ့စီစဉ်လိုက်တယ်ဆိုတော့အဲ့ဒီကကျွန်တော်တို့ကစောင့်ကြည့်ဒီ2008ကိုကြော်လာနိုင်တဲ့အစီအစဉ် NLD မှာရှိလာပြီလားပါလာပြီလားပေါ့နော်ရုပ်တရက်စိတ်ကူးကြောင်းရတဲ့အကြောင်းကဘာလဲပေါ့ဆိုတော့2008ဒီချက်တဲ့2008အောက်မှာလောက်ပိုင်ခွင့်မရှိဘူးဆိုတော့တိတိကျကျနေဝင်လာပြီဆိုကြတဲ့ကဟိုသူ့မှာကယ်ပေါက်ရှိလို့ဒါလောက်ပိုင်ခွင့်ရှိလို့ဒါလာတယ်လို့ယုံကြည်ရမှာပေါ့နော်ဒါကြောင့်ကျွန်တော်တို့ကလည်းမဲပေးခဲ့တယ်ဒါပေမဲ့တကယ်ကြတော့2008အောက်မှာပဲသမနာရဲ့လောက်ပိုင်ခွင့်ကြီးရှိနေတယ်သမနာရဲ့လောက်ပိုင်ခွင့်အထူးသဖြင့်ဒီဟိုပြည်ရဲရေးတို့ကာလုံတို့အောက်မှာမဟုတ်တဲ့အရက်ဖက်ဝင်ကြီးဌာနတွေရှိတယ်ဒီဝင်ကြီးဌာနတွေရဲ့ဟိုစွမ်းဆောင်ရည်ကိုဒီမိုကရက်တစ်ယူနီယံအတိုင်းကျင်းလိုက်နိုင်ရင်တော့တော်တော်ဖြစ်ရောက်တဲ့ဟာမျိုးရှိနေအထူးသဖြင့်ပညာရေးဝင်ကြီးဌာနနဲ့စက်မှန်ရေးဝင်ကြီးဌာနပေါ့နော်ဆိုတော့ပညာရေးဝင်ကြီးဌာနမှာဆိုရင်ဒီဟို NLD လက်ထက်မှာလည်းအထူးရေးဆွဲခဲ့ကြတယ်အမျိုးသားပညာရေးဥပဒေကြောင်းလေးချင်းလို့ပြောလို့ဆိုတာကလည်းရှေ့အစိုးရလက်ထက်မှာလည်းသူတို့ပတိပေးထားတဲ့ဟာတွေရှိတယ်မအောင်မြင်ခဲ့ဘူးဒါတွေကို NLD နေနဲ့ဆက်လုပ်မယ်ဆိုရင်ပညာရေးခန္ဓာကြီးတစ်ခုလုံးကြောင်းလဲသွားနိုင်တာတွေအများကြီးရှိတယ်။ကျန်းမာရေးခန္ဓာလည်းအဲ့လိုပဲ။ဒါပေမဲ့ NLD က2008အောက်မှာမို့လို့တက်နေတာတယ်ဆိုတဲ့စင်ကြီးတစ်ခုရဲနဲ့သူတို့ပြနိုင်တဲ့စွမ်းဆောင်ရည်တွေကိုမပြဘဲညီညီနဲ့ကြာလာတော့ဘာဖြစ်လဲဆိုတော့သူတို့ကိုနိုင်ကဒီဟာမှာဒီ2008ကြီးကိုရုံရုံတီတီနဲ့2008အောက်မှာပဲလောက်ရတာကိုတိုက်နေပြီလားလို့တော့ကျွန်တော်တို့တန်တရာဖြစ်လာပါတယ်ပေါ့နော
်။ဟုတ်ကဲ့
အခုတက်ချင်းဒီပြည်ဝင်ငင်းချမ်းရေးကိစ္စတွေမှာဆိုလဲအဲ့လိုမျိုးညီနေရတယ်တိုင်းရင်းသားအရေးတွေမှာဆိုလဲညီနေရတယ်ပေါ့နော်ဆိုတော့ကျွန်မကဟို ိတ်အရာတော့ဟိုအစိုးရနှိမ့်ရဖြစ်တယ်လို့မြင်ရရှိတယ်ဒါပေမဲ့လုံဆောင်ချက်အရာကြီးရင်တော့အန်အဒီနဲ့ချက်ဖို့ဟာတရားထဲနေနေတယ်လုံနေတယ်လို့တောင်းကောက်ချက်ချရပါပြီ
ဟုတ်ကဲ့
လောကတောင်းသားတွေကိုတောင်းဆုံးလိုက်တဲ့ကိစ္စမျိုးဆိုရင်ဒါအယက်သားအစိုးရနဲ့ဒီဖြည့်ဆင်းဖို့ရတဲ့ကိစ္စလေ
ဟုတ်ကဲ့
ဒါကိုတော့ဖြည့်ဆင်းနိုင်နေဘူး
ဟုတ်ကဲ့မတ်တင်ဒီကျေးဇူးပါကျွန်တော်လေးလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျကျွန်တော်တင်နိုင်ဆွေးနွေးမဲ့ကုဆေဝင်းကိုကျွန်တော်အခုဖုန်းရပါပြီကုဆေဝင်းကြီးခုနကရှေ့မှာဆွေးနွေးသွားကြတာကတော့လက်ရှိစွတ်တော်ကိုအားမရတာတွေအစိုးရနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးမှုအားနေတာတွေဆွေးနွေးသွားကြပါခင်ဗျအဲ့တော့ကိုစွေဝေးရဲ့အမြင်လည်းသိချင်ပါတယ်လက်ရှိအစိုးရရဲ့စွမ်းဆောင်ရည်ပေါ့ပြောမဆိုရင်တော့အစိုးရဘက်ကခံပြောတဲ့လူတွေကတော့အစိုးရနှစ်ရဖြစ်နေလို့လောကကံရတော်ခက်ခဲဆွေခက်ခဲရဆွေအနေထားမျိုးပေါ့နော်အဲ့တော့အစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစွေဝေးရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ဒီခြုံပြောရမယ်ဆိုလို့ရှိရင်တော့ဒီ NLD အစိုးရဒီသူထိုက်တင်တဲ့ကသူကိုယ်စားညံစွမ်းရှိသည့်ရှိတဲ့လူအများနဲ့ရှိတဲ့ငွေကြီးနဲ့တနင်္လာရောက်ကျူးစားနေတယ်လို့ကျွန်တော်ဒါရည်ဘူးအားဖြင့်ပြောပြရတယ်။ဒါပေမဲ့ဟိုချိန်နဲ့ွယ်ရှိလားဆိုတော့ဟိုမချိန်နဲ့နိုင်စရာကိစ္စတွေလည်းရှိပါတယ်ခင်ဗျာ။ဆိုတော့ချိန်နဲ့တိုင်မချိန်နဲ့တိုင်ဆိုတာကိုပြောမယ်ဆိုလို့ရှိရင်အားလုံးပြည့်တဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေနော်စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နော်ပေါင်းရနေပြီးတော့လုပ်ရတယ်ဆိုတာကိုကျွန်တော်တို့ကဘယ်တော့မှမေ့လို့မရပါဘူးခင်ဗျာ။ဒါကြောင့်မလို့သူအဲ့ဘောင်တွေကလုံးလို့မရပါဘူးကျွန်တော်တို့ဒီကလုံးဝကျွန်တော်အပြစ်မတင်ပါဘူးဒါပေမဲ့လုံးလို့ရတဲ့အပိုင်းတွေကိုတော့ကျွန်တော်တို့ဒီကလုံးစီနေဥမာလွတ်တော်မှာနော်ခုနဆွေးနွေးကြလို့ပဲလွတ်တော်မှာကိုကအင်အားကြီးပါတီတရားဖြစ်နေတဲ့လုံးလို့ရတဲ့အပိုင်းတွေဥမာအဖြစ်ဟိုလူခွေရင်းနဲ့ပတ်သက်ပြီးတော့မှဒီအများပြည်သူဒုက္ခပေးနေတဲ့တချို့ဟာဒီအများကြီးရှိပါသေးတယ်ဒီဥပဒေအဲ့ဥပဒေတွေကိုဖြတ်သိမ်းဖို့အတွက်အားတက်စီရောမလွတ်တာကြီးတွေးရတယ်အဲ့ဒါကိုနော်ကျွန်တော်ကနေပြီးတော့ဟိုဒါစိတ်မကောင်းမှုဖြစ်မိပါတယ်ခင်ဗျအဲ့ဒါကြီးရောတချို့ဟာတွေကကြတော့
ဟုတ်ကဲ့တဖက်မှာခုနကကျွန်တော်တို့ပြောသလိုခုနရှေ့မှာဆွေးနွေးသွားပါတယ် NLD ပါတီကရွေးကောက်ပွဲဝင်တဲ့အခါမှာဒီဖွဲ့စည်းပုံပြင်ရေးကိုသူတို့လုပ်မယ်ဆိုတာအဲ့တက်ကော NLD ပါတီကထိထိရောက်ကြိုးပမ်းခဲ့ရလား
အဲ့တော့ဒီဒါ NLD ပါတီကဒါအစဉ်တစိုက်နဲ့သူကဒါကိုပြောခဲ့တာပဲဒါပေမဲ့အဲ့ဒါကြီးကိုလုံးဝဒါဟိုမလုပ်ဖြစ်ဘူးဆိုတာနောက်ပြီးတော့ဒါနဲ့ပတ်သက်ပြီးဘာကြောင့်မလို့ဖြစ်ဘူးဆိုတော့အချက်ကပြည်သူလူထုကိုမရှင်းပြဘူးဆိုတော့နည်းနည်းတော့ဟိုတာဝန်မဲ့တယ်လို့ကျွန်တော်တို့ကခံစားရတယ်။ဘာကြောင့်လဲဆိုတော့ဟိုတိုင်းပြည်မှာဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟိုနိုင်ငံကြီးပြဿနာတွေမကဘူး။ကျွန်တော်တို့ညစ်တူကပြဿနာတွေဖြစ်ပြနေတာတွေ့ရတယ်။နော်ဒါအားလုံးဟိုအားလုံးမကြည့်ပါပဲ။ဖွဲ့စည်းပုံအခြေခံဥပဒေပြဿနာဆိုလို့ရှိရင်ဒါဟိုဒီစွတ်တော်တဲ့ဒါမျိုးအစိုးရအဖွဲ့တွေပြဿနာရဲ့တစ်ခုတင်မကဘဲနဲ့ကျွန်တော်တို့ညစ်တူကကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုင်နေရတဲ့ကြေပနာတွေလုံးမှာပါရိုက်ခတ်နေဒါကိုဘာကြောင့်မလို့အတိုင်းအတာတစ်ခုထိကျူးစားပြီးတော့မှသူခြေလမ်းမလန်းတလေ။တော့ကျွန်တော်တို့လူနိုင်တယ်လို့လုံးဝမလို့မဆိုလို့ဒါပေမဲ့ကိုဘာနေပြီးတော့ကိုကျူးစားမဲ့အပိုင်းကိုဟိုတိတ်ပြီးတော့မှဖြစ်မပြောင်းမကျူးစားဘူးလို့ကျွန်တော်မြင်နေ။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစိတ်မကောင်းဖြစ်နေတယ်။ဒါပေမဲ့ဟိုသူ့အခက်အခဲရှိနေတဲ့တိုင်းပြည်မှာပြည်သူတိုင်းပြည်သားကိုရှင်းပြဖို့တောင်းရှိပါရခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တူဦးလှည့်ပေးခြင်းပါလေကိုနေဦးလင်းမလေးရှားနိုင်ငံကိုနေဦးလင်းဆွေးနွေးလို့ရပါတယ်ကိုစေဝင်းရှိပါတယ်မတ်တင်နေဦးရှိပါတယ
်ဟုတ်ကဲ့ဗျာအစိုးရနဲ့ရဆိုတဲ့စကလုံးကတော့ဘယ်သူကခေါ်ထုတ်လိုက်တယ်လဲဆိုတော့မသိဘူးပေါ့နော်ဒါပေမဲ့ဟိုအစိုးရတခုလေးလားလို့ပြောရရင်တော့လည်းနည်းနည်းတော့ခက်သလိုပဲဖြစ်နေတာပေါ့နော်ဆိုလိုတဲ့အခါကျတော့ဥမာတကူစစ်တပ်ကယူလိုက်တယ်ဓာဝယ်ရေးယူတယ်နေဆက်ယူတယ်အလားဒီရေးယူတယ်ဒီရေးယူတယ်ဆိုတဲ့အခါကျတော့အခုအရသာအစိုးရကိုအဲ့ဒါဒီလွှဲကြည့်လိုက်လို့ရှိရင်တိုင်းပြည်ကနမတိ substitution theory ခေါ်တာပေါ့ဗျာဖြစ်မလားဆိုတဲ့မေးခွန်းမေးကြည့်လိုက်ပေါ့ဖြစ်မလားဆိုတော့ဥမာတကူဒီရေးကိစ္စကိုပဲပြောပေါ့ဒီနေ့လုံခြုံရေးအချိန်ကြီးသူတို့စစ်တပ်ကလူဆိုတာကပွင့်တယ်လင်းပြောရင် information ထောက်လန်းရေးလို့ပါတော့အကုန်လုံးသူ့မှာ network ကအရင်တည်းကအရင်လာရှိပြီးသားအဲ့ဒီဟာကိုအရသာကိုခြံတွေခိုင်းလိုက်ရင်အရသာဝန်ကြီးတယောက်ကအောက်ကတင်ပြတဲ့သဘောတဘာဝကိုနားမလည်တာနဲ့တင်းဆက်လုပ်လို့မရတဲ့အပိုင်းကြီးဖြစ်သွားလိမ့်မယ်။ဥမာတစ်ခုဆိုပါတော့ဗျာကျွန်တော်ခတ်တူတူနဲ့ဖြစ်အောင်ပြောရလို့ရှိရင်ဟို1885ခုနှစ်ဗမာပြည်ကျဆုံးသွားတဲ့အချိန်ကြတော့ဒီအောက်ဗမာပြည်မှာเนาะချင်းတိုင်းရိုက်တဲ့တယ်လီပရင်တာလုပ်တဲ့လူကအမေရိကန်ဝါပေါ့เนาะဂျီတင်ရဲ့လူဖြစ်နေတယ်လို့ information ကိုဗမာပြည်ကထုတ်သည်မှ information ကိုစုပြီးသားဖြစ်အဲ့တော့ဒီလိုအလောက်နိုင်ငံရေးလုပ်တဲ့လူတွေကဒီလောက်လေးတော့နည်းနည်းမြင်တတ်ဖို့တော့လိုလိမ့်မယ်။စင်ကာပူလိုတိုင်းပြည်မျိုးမှာကြတော့ information ကိုကျွန်တော်တို့ဒီလိုဟလာအဲ့ရင်းကောက်တာမျိုးနဲ့စောက်တာမဟုတ်တော့ဘူး။ကျွန်တော်ဥမာတစ်ခုဆိုပါလို့ကျွန်တော်နာမည်ပြောမယ်အိမ်ပြောမယ်ဆိုတာနဲ့တနည်းအားကြီးရင်လိုက်တာနဲ့ကျွန်တော်ဘယ်ရောက်နေတယ်အဲ့ဒါသူတို့
ဖိတ်လုပ်လို့ရတယ
်။ဟုတ်ကဲ့။အဲ့
တ
ော့ဒီလိုနဲ့
ကျွန်တော်တို့တိုင်းပြည်မှာမရှိသေးတဲ့အတွက်တချို့ကာကွယ်ရေးနဲ့ပတ်သက်တဲ့ဟာ၊ငယ်စားနဲ့ပတ်သက်တဲ့ဟာ၊လုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာဟိုဟာပေါ့အစိုးရနေရာဖြစ်တယ်ဆိုတဲ့တိုက်ခိုက်တဲ့စကားလုံးမျိုးဟာမသိကြရောဘူးလို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ပါခင်ဗျ။ကိုနေဦးလင်းကျေးဇူးပါခင်ဗျာ။ကျွန်တော်ချိန်လည်းမရတော့နည်းလေးချုပ်ပြီးတော့ကျွန်တော်တို့မေးလိုက်ပါမယ်ပင်တိုင်းဆွေးနွေးရသူကိုအရင်ဆုံးကျွန်တော်မတ်တိန်နီဦးကိုပြန်ဖိတ်ခေါ်ချင်ပါတယ်။မတ်တိန်နီဦးကျွန်တော်လည်းတိုးတိုးမေးချင်တာကပြောမယ်ဆိုရင်တော့အခုဆိုနှစ်နှစ်တာကာလလွှတ်တော်ရဲ့နှစ်နှစ်တာကာလရောက်ပြီး NLD အစိုးရရဲ့နှစ်နှစ်တာကာလရောက်ပြီးမတ်တိန်နီဦးလည်း NLD အစိုးရကိုထောက်ခံခဲ့တဲ့လူလို့ခုနရှိမှပြောသွားပါတယ်။အဲ့တော့အခုလှုပ်သွားတဲ့နှစ်နှစ်တာကာလအတွင်းမှာကျင်းတဲ့အားရမှုဘလောက်ထိရှိလဲဘလို့များခံစားမိလဲခင်ဗျာ။
အခုလေတော့အဲ့ဒီအစိုးရရဲ့ဥပဒေမှာပေါ့နော်ဒီ political leadership အပိုင်းမှာရောနိုင်ငံရဲ့ governing လို့ခေါ်တဲ့စီမံခန့်ခွဲမှုအပိုင်းမှာရောဒါကမှဒီ security မှာကိုအားမရပါဘူး
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုစွေဦးကိုမေးလိုက်ချင်ပါတယ်ခင်ဗျာ
။ဟုတ
်ကဲ့ပြောပ
ါ။ဆောက်နေတဲ့မဲတေးကိုပေါ့စဉ်းစားနေတာဒီလို
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ကျွန်တော်ဒိုင်းလီလိုက်စီစဉ်ချိန်လက်ဆက်သွားလို့ပါမတ်တိန်နီဦးကိုဆွေဝင်းကျန်တဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်ဒီမှာပဲကျန်နာခွင့်ပေးပါ